ရှမ်းပြည်နယ်မြောက်ပိုင်းကော့ခိုင်မြို့နယ်မှာဖမ်းဆီးခံရတဲ့ကျန်းခုတ်လွတ်သား80ကိုပြန်လွတ်ပေးလိုက်ပြီးဖြစ်ကြောင်းနဲ့တနင်္လာနေ့ကတပ်မတော်နဲ့တိုက်ပွဲတစ်ချိန်ထပ်မံဖြစ်ပွားကြောင်းကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကပြောပါတယ်။ဒီဘောမြို့နယ်မှာတော့တပ်မတော်နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကြားတိုက်ပွဲတွေကြောင်းဒေသခံ600လောက်ဟာကျွေးကြီးမြို့ကိုတင်ဆောင်နေရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ကျန်းခုတ်လုတာ80လောက်ဟာကော့ခိုင်မြို့နယ်မန်ပိန်ကျေးရွာအုပ်စုမန်ကောင်းရွာကနေဒီလ4ရက်နေ့ကတချင်လူလိုက်ရေးတပ်ဖွဲ့ KIA ကဖမ်းဆီးခေါ်ဆောင်ခဲ့တာဖြစ်ပြီးဒီရက်ပိုင်းတွင်းမှာသူတို့ကိုပြန်လွတ်ပေးလိုက်တာဖြစ်ပါတယ်ကျန်းခုတ်လုတာတွေပြန်လွတ်ပေးလိုက်တဲ့အချိန်လေးကို KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ်
ဆရာတော့တကြီးရှိတဲ့ကနေလူတိစုဆောင်တဲ့ဆိုတဲ့တင်းနဲ့တော့ထွက်ပါတယ်ဒီကျန်းခင်းကလူကြီးခုနှစ်ဆကြောကိုတော့ဖန်တော့ဖန်တာပေါ့ဒါမဲ့ဘယ်လိုပြောမှလဲအဲ့ဒီရွေးဖို့နေရာလဲအဆင်မပြေတဲ့ခါကျတော့သူတို့ရဲ့ဒီတက်တီလေးနေရာတိခေါ်သားတယ်ဆိုတဲ့တင်ပြပါတယ်တုံးရက်နောက်ရှိပြီးတင်တယ်သူတို့တဖွဲ့ပြီးတဖွဲ့စီစစ်မှပြန်လို့ရဥမာဒီရင်ထုံးဒီလေပါတယ်နောက်အကြည့်ရွေးဦးတယ်လေပါတယ်နောက်ပြီးတော့ကျတို့ချင်းတိုင်းတာမဟုတ်တာဒီလေပါတာပေါ့အဲ့ဒါကိုစီစစ်မှကြီးနေပြန်လို့တာမင်းအယောက်20ကျော်လွတ်ပြီးမှကိုမချမ်းတော့ဘူးလို့ပြောတာ
KIA ကဖမ်းဆီးသွားတဲ့ကြံခုတ်လူသားတွေတဲ့ကပလောင်လူမျိုးတွေကြံလွတ်လာပြီဖြစ်ကြောင်းကိုရှမ်းပြည်နယ်မြောက်ပိုင်းအခြေစိုက်တအန်းပလောင်အမျိုးသမီးအဖွဲ့ကဗဟိုကော်မတီဝင်လေးချီ15ကအခုလိုပြောပါတယ်
ကိုခိုင်ကဖန်ခင်ရတဲ့ဟာတွေကြတော့တို့ကျမတို့ပလောင်ပေါ့နော်တန်းပလောင်တွေတော့အကုန်လုံးလွတ်လာပြီဒါပေမဲ့နှစ်ယောက်တော့ကျင်တယ်နှစ်ယောက်ကနာမည်အမားယူကြောင်းမလို့သူတို့နှစ်ယောက်တော့ကျမလူပေးဘူးဒါပေမဲ့ပြန်ပေးမလို့ပြောတာပေါ့နော်အာပြန်မှာပေးတာကပထမတော့ကတော့တိတိကျကျမသိရဘူးဒုတိယတော့လွတ်တဲ့ဟာက26ယောက
်ကိုခိုင်မျိုးနဲ့အုတ်ထွေမှုဥကြော်လွင်ကတော့ပြန်လွတ်ပေးတဲ့တရင်ကြားသိရပေမဲ့ဘယ်နှယောက်လွတ်လာတယ်ဆိုတာအတိအကျစဉ်းမရသေးကြောင်းပြောပါတယ်ကိုခိုင်မျိုးနဲ့အတွင်းမှာ KIA ကလူတစ်စုဆောင်ဖို့ဆောင်ရွက်ခဲ့တဲ့နောက်ဒီလ6ရက်နဲ့17ရက်နေ့တွေကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်တိုက်ပွဲဖြစ်ပွားတဲ့အချိန်တွေကိုဗိုလ်မှူးကြီးနော်ဘူးကအ
ခြားမြောက်ဘက်မှာဖြစ်ပါတယ်ကျွန်တော်ကချင်းပြည်နယ်ဘက်မှာတော့မဖြစ်ဘူးခဏအရင်ဘက်ကတစ်ခေါက်ဖြစ်တယ်မနေ့ကတရော့ဖြစ်တယ်အန်နခါပေါ့နခေါက်ဖြစ်တာပေါ့မင်းညာမှာနှစ်ခေါက်ဖြစ်တာပေါ့အဲ့ဒါလေဟိုကေရတက်ရင်ရှိနေမဲ့တက်မှာဟိုကုခိုင်မျိုးနဲ့ပြီးမှဖြစ်ပါလေ
KNG ကချင်သတင်းဌာနကတော့ဒီလ17ရက်နေ့ကကုခိုင်မျိုးနဲ့မှာတိုက်ပွဲ၄ကြိမ်ဖြစ်ပွားကြောင်းနဲ့စနေနေ့မနေ့ကလည်းတိုက်ပွဲ၄ကြိမ်ဖြစ်ပွားကြောင်းသတင်းဖော်ပြထားပါလေဒီဘုံမျိုးနဲ့အတွင်းမှာတော့အစိုးရတက်မော်နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကြားမှာရှင်းရနေကစတင်ပြီးတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဒီဘုံမျိုးနယ်ကကျေးရွာ၁၀ရွာလောက်ကဒေသခံတွေရာနဲ့ချီပြီးကျေးတီမျိုးကိုတိမ်းရှောင်နေရကြောင်းကျေးတီမျိုးနယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဆိုင်ဆံမင်းကပြောပါတယ
်ဒီဘုံမျိုးနယ်ကမှအုပ်စုကနောက်အုပ်စုကပေါ့နော်မိုင်းတုံအုပ်စုနဲ့ကွန်ခါအုပ်စုရွာ၁၀ရွာလောက်ရှိတယ်ကြာလူရေက600လောက်ရှိတယ်ပေါ့နော်အများတော်ချင်းကလေးနဲ့တဲ့ကြီးရွယ်ဦးတွေပုံများတယ်ကြာချိုးကြတော့အဝတ်တဲ့ကိုယ်တစ်ခုနဲ့ပဲလာကြတာပေါ့နော်အဲ့လိုမျိုးထွက်ပြေးလာကြတဲ့ပုဂ္ဂိုလ်တွေများတယ်ကြာနေရာနေရာခွဲပြီးမှတပည့်ဆောင်နတ်ကိုရစခန်းပေါ့နော်အဲ့လိုမျိုးလေးဖွင့်ကြောင်းနဲ့ကြောင်းမှာခွဲထားတာကြာ
ဒီကနေ့မှာတော့ကြည်တိမျိုးနဲ့အကြီးနာမှာတိုက်ပွဲတွေညီတက်နေပြီးဒီဘောနဲ့နမ်လန်ချာမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်း SSPP ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်ကပြောပေးမယ်တခြားအတည်ပြုချက်တော့မရသေးပါဘူးပြီးခဲ့တဲ့တနင်္ဂနွေနေ့ကလည်းတမ်ပေါ်နဲ့ TNLA ကတအန်းပလောင်တပ်ဖွဲ့ချာမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ကြောင်း TNLA ကသတင်းထုတ်ပြန်ထားပါတယ်ကျမတို့ကကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဒေသ၅ခုမှာစီးရဲလှုပ်ရှားတာတွေကိုလေးလတိုင်ရပ်ဆိုင်းထားမှာဖြစ်ကြောင်း2018ခုနှစ်ဒီဇင်ဘာလ22ရက်နေ့ကကြေညာထားပါတယ်ဒီလိုကြေညာပြီးနှစ်လတာကာလအတွင်းတိုက်ပွဲတွေရောကြခဲ့ပေမဲ့3လနီးပါးကြာမြင့်ချိန်မှာတော့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေခက်ဆိတ်ဆိတ်ပြန်ဖြစ်လာနေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာဒီနေ့ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုမေးမြန်းနိုင်ဖို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကိုဆက်သွယ်ခဲ့ပြီးနဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒီလိုတိုက်ပွဲသတင်းတွေထွက်ပေါ်နေတဲ့အချိန်ထဲမှာတော့တပ်မတော်နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကိုယ်စားလှယ်အဖွဲ့ဟာနေပြည်တော်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့တယ်လို့မနေ့ကလည်းအမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC ကကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။